ကောင်းကင်မိကြီးနဲ့လူသားအလုံးအပေါ်နောက်ဆုံးသောတရားစီရင်ခြင်းအကြောင်းကိုလေ့လာကြပါစို့။ဗျာဒိတ်ကျမ်းအခိုင်20အခန်းငယ်17မှ25အထိကိုကျွန်တော်ဖတ်ပြပါမယ်။ဗျာဒိတ်ကျမ်းအခိုင်20အငယ်17မှ25အထိ။တဖန်တုံဖြူသောပလင်ကြီးကို၎င်းပလင်ပေါ်မှထိုင်တော်မူသောသူကို၎င်းငာမြင်၏။ကောင်းကင်နှင့်မိကြီးသည်မျက်နှာတော်ရှေ့မှပြေးလွင့်၍သူတို့နေเสียအယက်မရှိသေလွန်သောသူအကြီးအငယ်တို့သည်ပလင်တော်ရှိမှရက်နေကြသည်ကိုငါမြင်၏စာဆောင်များကိုဖွင့်ထား၏အသက်စာဆောင်ဒီဟုသောအခြားတပါသောစာဆောင်ကိုလည်းဖွင့်လေ၏သေလွန်သောသူတို့သည်မိမိတို့အကျင့်အတိုင်းစာဆောင်တို့၌ရေးထားချက်များနှင့်အညီတရားစီရင်ခြင်းကိုခံရကြ၏သမုတ်တရားသည်မိမိ၌ရှိသောလူသေးတို့ကိုအပ်ပေ၏မရဏနှင့်မရဏနိုင်ငံသည်လည်းမိမိတို့၌ရှိသောလူသေးတို့ကိုအပ်ပေးကြ၏လူအသီးအသီးတို့သည်မိမိတို့အကျင့်အတိုင်းတရားစီရင်ခြင်းကိုခံရကြ၏ထိုအခါမရဏနှင့်မရဏနိုင်ငံကိုမိအိုင်တဲသူချပစ်လေ၏ထိုသေးခြင်းကဒုတိယသေးခြင်းဖြစ်သည်အသက်စာဆောင်၌စရင်းမဝင်သောသူရှိသမျှတို့ကိုလည်းမိအိုင်တဲသူချပစ်လေ၏လို့တွေ့ရပါတယ်ကျွန်တော်တို့ကြားခဲ့ရတဲ့ကြမ်းကြမ်းဟာအနာဂတ်မှာဖြစ်ပြမဲ့သခင်ယေရှုခရစ်တော်ရဲ့သက်သေခံတော်မူချက်ဖြစ်ပါတယ်ဒီအဖြစ်အပျက်ဟာလူသမိုင်းကုန်ဆုံးပြီးတဲ့အချိန်မှာဖြစ်ပြမဲ့အရာဖြစ်ပါတယ်ဒီကဘာမီကြီးပေါ်မှာခရစ်တော်ကမိမိအုပ်ဆိုးတော်မူသောဘုရားသခင်နိုင်ငံတော်ကိုတည်ထောင်တဲ့အခါလူသမိုင်းဟာအဆုံးသတ်သွားပါပြီအနှစ်တစ်ထောင်အုပ်ဆိုးခြင်းပြီးတဲ့အခါမှာစာရမဏေရဲ့နောက်ကိုလိုက်ကြတဲ့လူသားအလုံးကိုကောင်းကင်ကမိနဲ့ဖယားသခင်ဖြတ်စည်းတော်မူမှာဖြစ်ပြီးမိကြီးပေါ်မှာအသက်ရှင်တဲ့လူသားတယောက်မှရှိမှာမဟုတ်တော့ဘူးလူတို့ကိုလှည့်ပြတဲ့စာရမဏေဟာလည်းဖယားသခင်ရဲ့နောက်ဆုံးသောတရားစီရင်ခြင်းကိုခံရမှာဖြစ်ပြီးကနဲ့လောင်တဲ့ငရဲမိအိုင်ထဲမှာပြင်းစွာသောဝေဒနာကိုကဘာအဆက်ဆက်ခံဖို့ချပစ်ခြင်းကိုခံရမှာဖြစ်တယ်စာရမဏေကိုထာဝရအတွက်နောက်ဆုံးတရားစီရင်တော်မူပြီးနောက်ကောင်းကင်မိကြီးနဲ့သေလွန်ပြီးသောမယုံကြည်သူအလုံးကိုထာဝရအတွက်ဘုရားသခင်ရဲ့နောက်ဆုံးသောတရားစီရင်ခြင်းကိုခံဖို့ဘုရားသခင်ပလင်တော်ရှိမှပေါ်လာကြမယ့်အကြောင်းခရစ်တော်ရဲ့ပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်ကောင်းကင်မိကြီးနဲ့သေလွန်ပြီးသောမယုံကြည်သူအလုံးကိုထာဝရအတွက်နောက်ဆုံးတရားစီရင်တော်မူမဲ့သူဟာဘသူလဲဆိုတာကျွန်တော်တို့လေ့လာကြပါစို့ဗျာဒိတ်ကျမ်းအခန်း20အခန်းငယ်17မှာယောဟန်ကတဖန်တုံဖြူသောပလင်ကြီးကို၎င်းပလင်ပေါ်မှထိုင်တော်မူသောသူကို၎င်းငာမြင်၏လို့ပြောပါတယ်ယောဟန်ကသူ့ရဲ့တွေးခေါ်မျှော်မြင်ချက်ကိုပြောနေတာမဟုတ်ပါဘူးဖခင်သခင်ဖွင့်ပြတော်မူချက်ဗျာဒိတ်တော်ကိုသက်သေခံနေတာဖြစ်ပါတယ်ဖြူသောပလင်ကြီးပေါ်မှာထိုင်တော်မူသောသူဟာဘသူလဲ။ယေရှုခရစ်တော်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်နဲ့ခရစ်တော်ရဲ့စကားတော်အရာကျွန်တော်တို့သိရပါတယ်။ယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာအသေခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်။သေခြင်းကနေယေရှုထမြောက်တော်မူပြီးနောက်တပည့်တော်တို့ကိုရက်ပေါင်း50ပတ်လုံးကိုထင်ပြတော်မူပြီးမိမိအသက်ရှင်တော်မူကြောင်းကိုခိုင်လုံသောတက်သိမ်များကိုပေးတော်မူပြီးမှကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူမည်တပည့်တော်တို့ကိုအခုလိုမိန့်တော်မူပါれကောင်းကင်ဘုံ၌၎င်းမိကြီးဘုံ၌၎င်းစီရင်ပိုင်သောအခွင့်တကူရှိသည်များတို့ကိုငါခံရပြီလို့အတိအလင်းမိန့်တော်မူပါれတရားစီရင်ခြင်းအခွင့်ရှိသည်များတို့ကိုယေရှုခရစ်ကိုအပ်ပေးတော်မူသောသူဟာခမဲတော်ဖခင်ဖြစ်တော်မူကြောင်းယေရှုခရစ်ကိုယ်တော်တိုင်ကအခုလူအတိအလင်းမိန့်တော်မူပါれလူအပေါင်းတို့သည်ခမဲတော်ကိုယူသေးသည်နည်းတူသားတော်ကိုယူသေးစေမည်အကြောင်းခမဲတော်သည်အဘယ်သူကိုမျှတရားစီရင်တော်မူမူတရားစီရင်ခြင်းအခွင့်ရှိသမျှကိုသားတော်အားအပ်ပေးတော်မူ၏လို့ယောဟန်အခိုင်းငါအငယ်22မှ23ကြားမှာကျွန်တော်တို့တွေ့ရပါတယ်အခန်းငယ်26ကနေပြီးတော့29ကြားမှာခရစ်တော်ကအခုလူဆက်ပြီးတော့မိန့်တော်မူပါれအကြောင်းမူကားခမဲတော်သည်ကို၌အသက်ရှိတော်မူသည်နည်းတူသားတော်သည်မိမိ၌အသက်ရှိရသောအခွင့်ကိုပေးတော်မူ၏သားတော်သည် လူသားဖြစ်သောကြောင့်တရားစီရင်ခြင်းအခွင့်ကိုလည်းအပ်ပေးတော်မူ၏ဤအမှုအရာ၌အံ့ဩခြင်းမရှိကြနှင့်သင်္ချိုင်းများမှရှိသောသူအပေါင်းတို့သည်တားတော်၏စကားတံကိုကြား၍ထွက်ရမည့်အချိန်ကာလရောက်လတဲ့ကောင်းသောအကျင့်ကိုကျင့်သောသူတို့သည်အသက်ရှင်ရာထမြောက်ခြင်းသို့၎င်းဆိုးရွားသောအကျင့်ကိုကျင့်သောသူတို့သည်အပြစ်စင်ရင်ရာထမြောက်ခြင်းသို့၎င်းထွက်ရကြလတဲ့လို့ယေရှုခရစ်မိန်တော်မူပါれခရစ်တော်ရဲ့ပြောပြတော်မူချက်အရာဖြူသောပလင်ကြီးပေါ်မှာထိုင်တော်မူပြီးမယုံကြည်သူအလုံးကိုတရားစီရင်တော်မူမဲ့သူဟာခရစ်တော်ဖြစ်ကြောင်းကျွန်တော်တို့သိရပါれတမန်တော်အခိုင်း19အခန်းငယ်30ကနေ31ကြားမှာလဲအခုလိုအတိအလင်းဖော်ပြထားပါတယ်။ဖယားသခင်သည်မိုက်မဲသောအချိန်ကာလတို့ကိုအမှုမထားတော်လဲယခုမှကိုအပြစ်ကိုမြင်၍နောင်တရကြလောဟုခတ်သိမ်းသောအရတ်တို့၌ရှိသောလူအပေါင်းတို့အားပြည့်ညတ်တော်မူ၏။အကြောင်းမူကားခံထားတော်မူသောသူအားဖြင့်လောကီသားတို့ကိုဖြောင့်မတ်ခြင်းတရားနှင့်ညီလျော်စွာစစ်ကြောစီရင်မဲ့နေ့ရက်ကိုချင်းချက်တော်မူပြီလို့ဘုရားသခင်ကမယုံကြည်သူလောကီသားအားလုံးကိုသားတော်ယေရှုခရစ်တော်အားဖြင့်တရားစီရင်တော်မူမဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ယောမအခိုင်းနှစ်အငယ်16မှာလဲဘုရားသခင်ကလောကီလူသားအားလုံးကိုသားတော်ယေရှုခရစ်အားဖြင့်တရားစီရင်တော်မူမဲ့အကြောင်းအခုလိုအတိအလင်းဖော်ပြထားပါတယ်။ငါဟောပြောသောအေးဝံဂေလိတရားအတိုင်းဘုရားသခင်သည်ယေရှုခရစ်အားဖြင့်လူတို့၏မထင်ရှားသောအမှုအရာတို့ကိုစစ်ကြောစီရင်တော်မူသောနေ့၌ထိုသို့စီရင်တော်မူလတံလို့တွေ့ရပါတယ်။ဖြူသောပလင်ကြီးပေါ်မှာထိုင်တော်မူပြီးတရားစီရင်တော်မူမဲ့သူဟာယေရှုခရစ်ဖြစ်တော်မူပါတယ်။ဖြူသောပလင်ကြီးပေါ်မှာထိုင်သောသူကိုယောဟန်မြင်လိုက်တဲ့အခါအံ့ဖွယ်အမှုတက်ရောက်ကြောင်းအခုလိုသက်သေခံပါတယ်။ကောင်းကင်နှင့်မိကြီးသည်မျက်နာတော်ရှေ့မှပြေးလွင်၍သူတို့နေစရာအရက်မရှိလို့ယောဟန်ကဖယားသခင်ပြတော်မူတဲ့ကောင်းကင်နဲ့မိကြီးရဲ့အဆုံးသက်ခြင်းကိုပြောပြထားပါတယ်။ဖယားသခင်ကကောင်းကင်နဲ့မိကြီးကိုဘာမှမရှိတဲ့အရာကနေနှုတ်ကပတ်တော်အဖြစ်ဖန်ဆင်းတော်မူကြောင်းကပ္ပဝုကျမ်းအခိုင်း1မှာကျွန်တော်တို့တွေ့ရပြီးဘာမှမရှိတဲ့အရာအဖြစ်သို့ကောင်းကင်နဲ့မိကြီးကိုပြန်ပြီးပျောက်ွယ်စေတော်မူမဲ့အကြောင်းဗျာဒိတ်ကျမ်းမှာကျွန်တော်တို့တွေ့ရပါတယ်။ကောင်းကင်နဲ့မြေကြီးတည်မြဲဖို့ထိမ့်သိမ်းကာကွယ်စောင့်ရှောက်ရမယ့်တာဝန်ဟာယုံကြည်သူကျွန်တော်တို့ရဲ့တာဝန်မဟုတ်ဘူးလို့အရင်တော့ကလည်းကျွန်တော်ပြောပူပါတယ်။ကောင်းကင်နဲ့မြေကြီးကိုထာဝရတည်ဖို့အတွက်ဘုရားသခင်ဖန်ဆင်းတော်မူမူကြောင်းဓမ္မဟောင်းကျမ်းမှာကလေးကဘုရားသခင်ကြိုတင်ပြောပြတော်မူပြီးသားဖြစ်ပါတယ်။ဓမ္မဟောင်းကျမ်းချက်အစုကိုကျွန်တော်ကြည့်ကြပါစို့။ဟေရှာယအနာဂတ်ကျမ်းအခန်း51အငယ်6မှာမိုးကောင်းကင်ကိုမျှော်၍ကြည့်ကြလော့မြေကြီးကိုလည်းငုံ၍ကြည်ကြလောမိုးကောင်းကင်သည်မိကူးကဲ့သို့ကွယ်ပြောက်၍မိကြီးသည်အဝတ်ကဲ့သို့ဟောင်းနှွမ်းလိမ့်မည်မိကြီးသားတို့သည်ချင်းကောင်ကဲ့သို့တည်ကြလိမ့်မည်ဟေရှာယအခန်း65အခန်းငယ်19မှာလဲကြည်ရှုလော့မိုးကောင်းကင်သည်နှင့်မိကြီးသည်ကိုငါဖန်ဆင်းမည်အရင်မိုးကောင်းကင်နှင့်မိကြီးကိုမအောင်မေ့ရနှလုံးမမှတ်မီရစာလံ102အငယ်25မှ29ကြားမှာလဲကိုတော်သည်ရှေးဥစွာ၌မိကြီးကိုတည်တော်မူပြီးမိုးကောင်းကင်သည်လဲလက်တော်နှင့်ဖန်ဆင်းတော်မူသောအရာဖြစ်ပါ၏ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လဲကိုတော်သည်အမြဲတည်တော်မူ၏လို့တွေ့ရပါတယ်ကောင်းကင်နှင့်မိကြီးကွယ်ပြောက်သွားမယ့်အကြောင်းဓမ္မဟောင်းကျမ်းမှာဖော်ပြထားတဲ့အချက်တွေဟာမာယွန်းနဲ့ရေးသားဖော်ပြချက်တွေဖြစ်နေမယ်ဆိုရင်ခရစ်တော်ကဒီလောကမှာတက်ရှိထင်ရှားရှေ့စဉ်တုန်းကပြင်ဆင်တော်မူမှာဖြစ်ပါတယ်။ဒါပေမဲ့ပြင်ဆင်တော်မူခြင်းပြုတော်မူခဲ့ပါဘူး။ကောင်းကင်နဲ့မိကြီးကွယ်ပြောက်သွားမယ့်အကြောင်းအခုလိုယေရှုခရစ်တော်ကအတိအလင်းမိန့်တော်မူပါတယ်။ကောင်းကင်နဲ့မိကြီးမတည်တော်လဲငါစကားတည်လိမ့်မယ်လို့မဿဲအခိုင်း24အငယ်35မှာတွေ့ရပါတယ်။ခရစ်တော်ရဲ့ပြောပြတော်မူချက်အရာကောင်းကင်နဲ့မိကြီးဟာထာဝရတည်ဖို့ဖယားသခင်ဖန်ဆင်းထားတာမဟုတ်ဘူး။ယာယီအတွက်ဖြစ်ပြော၊ကွယ်ပြောက်သွားကြမှာဖြစ်တယ်။ကောင်းကင်နဲ့မိကြီးကွယ်ပြောက်သွားမယ်ဆိုတာတဏှာယာကိုရောက်သွားခြင်းကိုဆိုလိုတာမဟုတ်ဘူးနော်။ပုံစံတစ်မျိုးပြောင်းသွားတာကိုဆိုလိုခြင်းလည်းမဟုတ်ပါဘူး။ဘာမှမရှိတော့တဲ့အခြေအနေကိုဆိုလိုခြင်းဖြစ်ပါတယ်။ ပေတရုအဝါရစာဒုတိယဆောင်အခန်း3အခန်းငယ်30ကနေပြီးတော့ဆက်နှစ်ကြာမှာကောင်းကင်နဲ့မိကြီးဘလို့ကွယ်ပြောက်သွားမလဲဆိုတာကိုအခုလို့ဖော်ပြထားပါတယ်။တခိုးသည်ညအခါလာတဲ့ကဲ့သို့သာရဖျားဤနေ့ရက်သည်လာလိမ့်မည်။ထိုနေ့၌မိုးကောင်းကင်သည်ကြီးစွာသောအတန်နှင့်တကွပျောက်သွားလိမ့်မည်။လောကတ္တတို့သည်ပူအားကြီး၍ပြတ်ကြလိမ့်မည်။မိကြီးကိုမှဆ၍မိကြီးပေါ်မှာပြုတ်လောက်သောအရာတို့သည်ကျွမ်းလောင်ကြလိမ့်မည်။တို့ဖြစ်၍ဤအရာအလုံးစုံတို့သည်ကုံစင်မီမှန်သောကြောင့်မိုးကောင်းကင်သည်မိလက်ပြတ်၍လောကတ္တတို့သည်ပူအားကြီးလျက်အရေးကြိုခြင်းကိုခံရသောနေ့သည်ဟုသောဖယားသခင်၏နေ့ရောက်လိမ့်မည်လို့အတိအလင်းဖော်ပြထားပါသည်။ဒီကျမ်းချက်မှာပြောထားတဲ့ဖယားသခင်၏နေ့ရက်ဆိုတာတရားစီရင်ဖို့ဖယားသခင်ကြွတော်မူသောနေ့ရက်ကိုဆိုလိုခြင်းဖြစ်ပါသည်။တခိုးတင်ညအခါလာတကယ်သူဆိုတာမျောလင့်မထားတဲ့အချိန်ရောက်တဲ့ရဖြစ်ခြင်းကိုဆိုလိုပါတယ်။ဖယားသခင်၏နေ့ရက်ဒီဟုသောတရားစီရင်တော်မူသောနေ့ရက်မှာမိုးကောင်းကင်ဟာကျေလောင်တဲ့အတန်နဲ့တကွပျောက်သွားမှာဖြစ်တယ်။လောကတ္တတုဟာလည်းအလွန်ပြင်းထန်တဲ့အပူချိန်ကြောင့်ပျက်စီးသွားကြမှာဖြစ်တယ်။မိကြီးနဲ့တကွမိကြီးပေါ်မှာပြုတ်လုတဲ့အရာအလုံးဟာပြင်းထန်တဲ့အပူချိန်ကြောင့်လောင်ကျွမ်းပြော့ပျက်စီးသွားကြမှာဖြစ်ပြီးမိုးကောင်းကင်နဲ့မိကြီးဟာလုံးဝကွယ်ပျောက်သွားကြမှာဖြစ်တယ်။မိုးကောင်းကင်နဲ့မိကြီးကိုမိနဲ့အကုန်လုံးဖခင်သခင်ပျက်စီးတော်မူမဲ့အကြောင်းအခန်းငယ်7မှာအခုလိုဆက်ပြော့ဖော်ပြထားပါတယ်။မိုးကောင်းကင်သည်မိနဲ့ပြက်၍လောကတ္တတုသည်ပူအားကြီးလျက်အရေးကြိုခြင်းကိုခံရသောနေ့သည်ဟုသောဖခင်သခင်၏နေ့ရောက်လိမ့်မည်လို့တွေ့ရပါတယ်။အခုရှိနေတဲ့မိုးကောင်းကင်နဲ့မိကြီးဟာဘာမှမရှိတဲ့အရာကနေနှုတ်ကပတ်တော်အဖြစ်ဘုရားသခင်ဖန်ဆင်းတော်မူခြင်းဖြစ်တဲ့အကြောင်းစောစောကလည်းကျွန်တော်ပြောခဲ့ပြီးပါပြီ။ဘာမှမရှိတဲ့အရာကနေဘုရားသခင်ဖန်ဆင်းတော်မူသောမိုးကောင်းကင်နဲ့မိကြီးကိုနောက်ဆုံးသောတရားစီရင်ခြင်းနေ့ရက်ရောက်တဲ့အခါဘာမှမရှိတဲ့အရာအဖြစ်သို့ဝယ်ပျောက်စေတော်မူမှာဖြစ်ပါတယ်။အခုရှိနေတဲ့မိုးကောင်းကင်နဲ့မိကြီးကိုတရားစီရင်တော်မူပြီးနောက်မယုံကြည်သူအားလုံးကိုတရားစီရင်တော်မူမှာဖြစ်ကြောင်းအခန်းငယ်73မှာအတိအလင်းဖော်ပြထားပါတယ်။မယုံကြည်သူအားလုံးကိုစာရမဏေနဲ့သူ့ရဲ့တမန်များရှိတဲ့နေရာကန့်နှံ့လောင်တဲ့ငရဲမီအိုင်ထဲမှာချပစ်ခြင်းကိုခံရကြမှာဖြစ်ပြီးပြင်းစွာသောဝေဒနာကိုကပ္ပါအဆက်ဆက်ခံရကြမှာဖြစ်တယ်။ယုံကြည်သူတွေကတော့ဖြောင့်မတ်ခြင်းတရားတည်နေရာကောင်းကင်သစ်နဲ့မြေကြီးသစ်မှာကပ္ပါအဆက်ဆက်စိုးစံရကြမှာဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေနောင်ဘဝသေချာစိတ်ချမှုရှိပြီလားအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်အခုဘဝကလေးကနောင်ဘဝစိတ်ချမှုကိုရရှိနိုင်ကြောင်းသတင်းကောင်းပါအပ်ပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ